ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ဟိုနောင်ရက်ကွက်ကနမ်မိုဟွမ်ဆိုတဲ့ရှမ်းတိုင်းရင်သူတယောက်ကိုတအံပလောင်လူမျိုးရေးတက်မတော့ TNL ဘက်ကဖမ်းဆီးထားပြီး TNL ဥပဒေနဲ့အမှုဖွင့်အရေးယူထားတာရပ်ပေါင်း20ကျော်ရှိနေပြီဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းလူမျိုးတွေနဲ့ပလောင်လူမျိုးတွေကြားမှာလူမျိုးမုံတီးရေးဖြစ်လာစေမယ့်စာရီဒီရက်ပိုင်းလူမှုကွန်ရက်မှာဖြန့်ဝေလာတာဖြစ်ပါတယ်။အဲဒီစာမှာ TNL ဘက်ကဖမ်းဆီးအရေးယူထားတဲ့ရှမ်းတိုင်းရင်သူနမ်မိုဟွမ်ကိုပြစ်ဒဏ်ချမှတ်မဲ့နေ့ကိုလူမျိုးမုံတီးရေးနေ့အဖြစ်သတ်မှတ်မှာဖြစ်တဲ့အကြောင်းအနေနဲ့ရရကရှမ်းလူမျိုးတွေအနေနဲ့ပလောင်လူမျိုးတွေကိုတွေ့တဲ့နေရာမှာရိုက်တက်ပစ်ဖို့နေအိမ်တွေမီးရှို့ဖျက်ဆီးပစ်ဖို့စတဲ့သွေးထွက်တန်ယိုတွေဖြစ်မဲ့အခြေအနေအထိလှုံ့ဆော်ဖို့လှုံ့ဆော်ထားတာဖြစ်ပါတယ်။အဲ့လိုအခြေအနေတွေကြောင့်နမ်ခမ်းဒေသခံတွေအနေနဲ့စိုးရိမ်မှုတွေရှိနေပါတယ်။နမ်ခမ်းမြို့မှာနေထိုင်တဲ့ပလောင်တိုင်းရင်းသူမလွေးအိုင်ကအခုလိုပြောပါတယ်။
အမုံဖြစ်စေတဲ့စကားတွေအမျိုး Facebook တွေမှာလည်းရှောက်တင်ထားတယ်။တအားလူမျိုးတွေတွေ့ရင်တတ်မယ်ဖြတ်မယ်ပေါ့နော်။အဲ့လိုမျိုးတွေတော့ရှိတယ်။ကြောက်ကြတာပေါ့။အဓိကဒီမှာမြို့မှာနေတိုင်းသွာလာလှုပ်ရှားနေလူငယ်တွေရှိရဲ့မိသားစုတွေရှိတယ်။သူတို့တွေကျတော့ပိုဆိုးရင်ရတယ်။တောင်ပေါ်မှာနေတဲ့လူတွေလည်းအများအန်းဒီနမ်ခမ်းမြို့ပဲမိခိုနေရပေါ့နော်။ဝယ်ဆရာရှိရဆိုတော့ဒီနမ်ခမ်းမှာလာဝယ်ကြအဲ့လိုမျိုးတွေတော့ရှိရပေါ့နော်။အဲ့မျိုးတွေရှောက်တင်ထားတာတွေရှိတဲ့ခါကျတော့ကြောက်တာပေါ့။ဆိုးရင်မှုတွေတော့ရှိကြတယ
်။လူမျိုးမုံတီးလှုပ်ဆောင်နေတာကိုလက်မခံချောင်းနဲ့အတတ်နိုင်ဆုံးထိနေသိသိလှုပ်သွားမယ်လို့လူငယ်ရေးရာတွေလောက်ကင်နေတဲ့နမ်ခမ်းဒေသခံအမိမဖော်လို့တဲ့ရှမ်းတိုင်းသူတယောက်ကပြောပါရယ်အခုကိစ္စကရှမ်းလူမျိုးနဲ့ပလောင်လူမျိုးတို့အချင်းချင်းရင်ဖြစ်နေတာမဟုတ်တဲ့အတွက်အမုံစကားတွေဖြန့်ဝေပြီးတိုက်ခိုက်တာတွေမလုပ်ကြဘူးနမ်ခမ်းဒေသခံရှမ်းတိုင်းရင်သားကိုဆိုင်ဦးကသူ့အမြင်ကိုအခုလိုပြောပါရယ
်အမုံတရားတွေကတော့သူကဖောက်ထွက်လာမှာပဲကျွန်တော်ရှမ်းပြောလို့ဆိုရင်ကျွန်တော်ရှမ်းလက်နဲ့ကင်နေရသူတို့တွဲတွဲပြီးအောင်မြင်တယ်အဲ့ဒီကိုကျွန်တော်ပြည်သူတွေကလည်းသူဆိုင်ဖို့လို့ကျွန်တော်တို့အနေနဲ့ဒီလက်နဲ့ကင်တဲ့ဗီဒီယိုနဲ့ကိုခွဲခြားပြီးတော့တည်မြင်ဖို့လိုတယ်။ဒီမှာရှမ်းနဲ့ပလောင်ဆိုရင်ဒါရှမ်းပလောင်ပဲပြန်ရောက်လာတယ်။ဟိုရှမ်းတကယ်ကိုပေါင်တွင်ရှင်းလို့ကျွန်တော်ရှိမယ်။အဲ့ဒါကိုကျွန်တော်တို့မုန်းတိတာမဖြစ်ဖို့လိုတယ်။အတိအကကတော့ကျွန်တော်တို့လက်နဲ့ကင်တဲ့ဗီဒီယိုနဲ့ခွဲခြားတည်ဖို့လိုပါနော်။အဲ့မှာကျွန်တော်တို့ကဒီဖြစ်စဉ်ကိုဖြေရှင်းလို့ရမှာပေါ့နော်။ပြီးတော့လည်းအမုန်းတရားတွေကလက်နဲ့ကင်ဖက်ကမီဒီယာနာမည်ခံပြီးတော့သူတို့ရေးသားနိုင်ကြအမုန်းတရားတွေကိုဖြစ်နိုင်တော့မရေးဖို့လိုတယ်။ဒီဟာကရှမ်းနဲ့ပလောင်နဲ့ဒိန်းသာဗီဒီယိုချင်းချင်းရံဖြစ်တယ်လားမဟုတ်ဘူးတိုက်နေကြမဟုတ်ဘူးဒီပေါ်မှာပဲလဲနဲ့ကံပဲကိုရေးဒီလိုမျိုးတက်ခိုက်ချင်းမျိုးအမုံပွားချင်းမျိုးကိုရေးဖို့တော့တိုက်တွန်းလိုတယ
်ဒီကိစ္စအတွက်နဲ့ရှမ်းနဲ့ပလောင်တွေရဲ့အရင်တည်းကရင်းရင်းနှီးနှီးနေထိုင်လာကြတာကိုမပြတ်ရင်းစေချင်ဘူးလို့နမ်ခမ်းမြို့နယ်တအန်းပလောင်စာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌတားမြင့်ကျော်ကပြောပါရယ
်ကျွန်တော်အမြင်တော့ DNA နဲ့ဒီနန်းမူဟွန်တို့ရဲ့ကြေတနာပဲလို့ကျွန်တော်တော့ယူဆတယ်ပေါ့လေဒါလူမျိုးရေးပဋိပက္ခမဟုတ်ပါဘူးဒါပေမဲ့လူတွေကအဲ့ဒီဘက်ကိုဦးတည်လာအောင်အမျိုးမျိုးလုပ်နေကြတာအမှားတော့မလုပ်သင့်ပါဘူးဒီရှမ်းနဲ့ပလောင်ကအိုးရှေးဘူးတမီကလေးကချစ်ချစ်ကင်ကင်ညီညီနေလာခဲ့တယ်ဆိုတော့အဲ့ဒါမျိုးကမဖြစ်သင့်ဘူးယဉ်နှီးဖို့ဆိုတာတော်တော်လေးခက်ခဲတယ်တယောက်နဲ့တယောက်မုန်းဖို့ဆိုတာခဏလေးလှုပ်လို့ရတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ရဲ့ယဉ်နှီးမှုကိုတော့ဟိုမပြတ်စေချင်ဘူးပေါ့
အဖမ်းခံထားရတဲ့ရှမ်းတိုင်းရင်သူနမ်မိုဟွမ်ဟာသာသမီ3ယောက်ရဲ့မိခင်ဖြစ်ပြီးဖမ်းသွားတဲ့ဩဂတ်လ18ရက်နေ့ကနေစပြီးတော့မိသားစုဘက်နဲ့အဆက်အသွယ်ပြတ်နေတာလည်းဖြစ်ပါတယ်သူမဟာ TNL အကောက်ခွန်ဦးစီးဌာနကဝန်ထမ်းတွေလုပ်ငန်းတာဝန်ထမ်းဆောင်စဉ်မှာဝန်ထမ်းတွေကိုအပြင်းထန်ထိခိုက်သေးဆုံးတဲ့အထိဝတရားနှောက်ယှက်ခဲ့တဲ့အတွက်အရေးယူပေးဖို့ TNL ဘဟုတရားရုံးကိုအမှုဖွင့်တိုင်ကြားလာတာကြောင့် TNL အဖွဲ့ရဲ့ရာဇသက်ကြီးဥပဒေပုံမှာ333နဲ့ TNL ဘဟုတရားရုံးမှာအမှုဖွင့်အရေးယူထားတယ်လို့ TNL ကထုတ်ပြန်ထားပါတယ်။အဲ့ဒီမှုကို TNL ဘဟုတရားရုံးကလက်ခံစစ်ဆေးသွားမှာဖြစ်ပြီးစီရင်ချက်ချမှတ်နေမှာနမ်မိုဟွမ်ရဲ့ဆွေမျိုးတွေနဲ့အများပြည်သူရှေ့မှာစီရင်ချက်ချနိုင်ဖို့စီစဉ်သွားမယ်လို့လည်း TNL ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့ဒီနေ့အထိညမဖြစ်သူနဲ့ပတ်သက်ပြီးဘာတရင်မှမကြားရသေးဘူးလို့ဖန်းစီခံထားရတဲ့နမ်မိုဟွမ်ရဲ့အမဖြစ်သူနမ်မိုခန်းကပြောပါရယ်
ဘာမှမထူသေးဘာမှလည်းတကယ်မကြားသေးဘူးအခုလည်းကြာတော့ကျမတို့လည်းသူ့ဓမ္မရဲ့ချင်းနေစိုးရင်ရတာပေါ့နော်သူ့သားသမီးတွေလည်းသူ့ကိုလည်းညော်နေတာဆိုတော့
စိုးရင်ပူပန်နေတဲ့သက်ဆိုင်ရာမိသားစုကိုကိုချင်းစာပြီးသားသမီး၃ယောက်ရဲ့မိခင်ကိုအ мян ပြန်လှုပ်ပေးဖို့ရှမ်းတိုင်းသမ ्या ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်းအိုင်ပေါင်းကပြောပါရယ်
ပလောင်နဲ့ရှမ်းကကိုကနှစ်ပေါင်းရထောင်ချီကြီးလာပြီတော့မှ အဲ့လိုမျိုးပြစ်ပကဖြစ်ခဲ့တာမရှိခဲ့ဘူးလေအဲ့တော့ main လေးလည်းဖြစ်တယ်သာသမီ၃ယောက်ရဲ့အမိလည်းဖြစ်နေတယ်ဆိုတော့အမြန်ပြန်လုပေးလိုက်လို့ရှိရင်အမုန်းစကားတွေပါတယ်ဖြစ်လာမဟုတ်တော့ဘူးအပြစ်ရှိတယ်မရှိစားဘယ်သူမှမပြောနိုင်သေးဘူးလေသူတို့ပြောတော့သူတို့ရဲ့ဥပဒေလို့သူတို့ထုတ်ပြန်ကြေညာတာတွေ့တယ်လေအဲ့ဒါလည်းဘလောက်မှန်ကန်မှုရှိတယ်လဲမသိဘူးလေသက်ဆိုင်ရာမိသားစုကဟိုနေကြေကွဲတယ်စိုးရင်ပူပါနေကိုမိသားစုတဲ့ကလည်းအဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်ဘယ်လိုနေမလဲကိုချင်းစားပြီးတော့ခံစားကြည့်ပေါ့
အဖမ်းခံရတဲ့နမ်မိုဝမ်အမြန်ဆုံးပြန်လွတ်လာဖို့အတွက်နမ်ခမ်းမြို့အုပ်ချုပ်ရေးအဖွဲ့တွေရှမ်းတန်ကားတော်များအဖွဲ့နဲ့အရက်ဖက်အဖွဲ့တွေစုစုပေါင်း10ဖွဲ့ကနိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်တန်အန်းတန်ကားတော်အဖွဲ့စတဲ့သက်ဆိုင်ရာတွေစီကိုအကူအညီတောင်းခံစာတွေပေးပို့ထားပါတယ်။ဒါပြင်နမ်မိုဝမ်ပြန်လည်လွတ်မြောက်ရေးအတွက်မိသားစုဝင်10ယောက်ကဒီကနေ့မနက်9နာရီကနေ17နာရီခွဲအထိနမ်ခမ်းမြို့လေဖျားအနီးမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အဲ့ဒီမှာရဲတပ်ဖွဲ့မိသက်တပ်ဖွဲ့နဲ့ရှမ်းလူငယ်တွေကလုံခြုံရေးဆောင်ရွက်ပေးခဲ့တယ်လို့နမ်မိုဟွမ်ဇာတိကျေးရွာကဒေသခံတချို့အပါအဝင်နမ်ခမ်းမြို့ပေါ်ကဒေသခံတွေစုစုပေါင်း300ဝန်းကျင်လောက်လာရောက်ဝန်းရံခဲ့ကြပါတယ်ရှင်